ဲ့တမန်တော်ကြီးဒေါက်တာမင်းစိုးခင်ဗျာဒီမကြာသေးခင်ကပဲ H1N1 လို့ခေါ်တဲ့ဒီပြင်းထန်တဲ့ဒီတုတ်ကွေးမျိုးစားပေါ့နော်ဖြစ်ပြီးတော့ရန်ကုန်မှာလည်းဒီအရေးပေါ်ကုသဆောင်တွေမှာကုနေရတဲ့လူနာ၃အပြင်ဒီချင်းပြည်နယ်မှာဆိုလို့ရှိရင်ဒီ H1N1 ကိုကူးစက်ထားတဲ့လူတမရရှိကြတဲ့သူတွေကတဦးတည်ဆုံးသွားတဲ့လူကြားပါတယ်ဆရာအဲ့ဒီခါကျတော့ဒီယောဂရဲ့ဒီစိုးရိမ်ရတဲ့နေရာဘယ်လောက်ရှိလဲဆရာကြီးဒီယောဂမျိုးစား
ကျတော့ကျွန်တော်တို့ဒီဇာတိအပြောင်းလဲမှာဖြစ်လေဖြစ်တာရှိတယ်တုတ်ကွေးဒီအဖြစ်တဲ့ influenza virus လို့ခေါ်တဲ့ဒီ virus အဖြစ်တဲ့ seasonal flu လို့ခေါ်တဲ့ဒီဇာတိအိမ်မီတူကွေးဆန္ဒယောဂပဲဖြစ်ပါတယ်။ဒါမှမဟုတ်သူကရိုးရိုးဆန္ဒလာတဲ့ပုံပြီးတော့ကြွားစားတဲ့အချက်ကကျတော့ပြင်းထန်တဲ့အဆုတ်ရောင်ခြင်းကိုဖြစ်စေတဲ့တူကွေးယောဂအမျိုးသားဖြစ်ပါတယ်။အခုသမိုင်းအကစားဝန်ကြီးဌာနနေပြီးတော့ထုတ်ပြန်တဲ့သတင်းတွေရဆိုလို့ရှိရင်အဲ့ဒီပြင်းထန်တဲ့ဆုံးကြောင့်တုတ်ကွေးယောဂဖြစ်တဲ့အတို့က influenza type A H1N1 virus ကြောင့်ဖြစ်တယ်လို့ထုတ်ပြန်ထားပါ
တယ်။ဟုတ်ကဲ့ဆရာ။ဒီ H1N1 အမျိုးအစားပေါ့နော်။ပြင်းထန်တဲ့ဒီယာဒီ like ဖြစ်တဲ့တုတ်ကွေးယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာ
။အဓိကကတော့ respiratory tract အကူအညီပေါ်တာပေါ့နော်။ကျွန်တော်နှာချီတယ်၊ချောင်းဆိုးတယ်၊အဲ့လိုမျိုးယောဂဖြစ်တဲ့လူရဲ့ကိုယ်ခန္ဓာအထွက်တဲ့ဒီအထွေထွေတလိပ်အဲ့အန်ဒီပြောစစ်အဓိကကုသတာပါအောင်ရှုနေတဲ့အတွက်ကုသတာပါတယ်နော်ခုနကပြောတဲ့ယောဂရှိတဲ့လူရဲ့ဖြစ်တဲ့အရေးကြီးစိုက်ထားတဲ့လက်နဲ့ထိပ်ပြီးနေပြီးတဲ့အခါချလို့ရှိရင်အဲ့မှာနှာခေါင်းကိုင်းသက်ကိုင်းနေရာနဲ့ဆက်ပြီးတော့စုပ်နဲ့လက်ရှူလမ်းကြောင်းဆက်ပြီးဝင်ရောက်ပြီးတော့ကုသပြောင်းမှနိုင်ပါတ
ယ်ဟုတ်ကဲ့ဆရာကာဝယ်ဖို့အတွက်ဆိုရင်ဆရာဘယ်လိုအကောင်းဆုံးချက်ပြနေလဲ
ခုနကပြောတဲ့ယောဂရှိတဲ့လူကသောဆိုနာစီသူတို့ထွက်တဲ့ဟာအလေးကနေပြီးကုလက်တဲ့ကြောင့်လေတဲကနေတစ်ဆင့်ကုဆက်နိုင်တယ်ပေါ့သူလေတဲ့တစ်ဆင့်ကုဆက်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီတော့ကိုဖြစ်နေတဲ့လူကိုယ်ရံကသူ့စီကနေပြီးသောဆိုမေးနှာချီမယ်ဆိုလို့ရှိရင်လက်ကင်ပေါ်ကလက်သူ့ပေါ်ကအဲ့လိုမျိုးနေပုတ်ပြီးတဲ့အချိန်သောဆိုတဲ့နှာချီတဲ့အလေးအချင်းကိုထုတ်ဖို့တွေ့လိုအပ်ပါတယ်နောက်ပြီးပုတ်ပြီးတော့ကောင်းတာသူကသူမျိုးမကုဆက်ဖို့အတွက်မတ်စ်လို့ခေါ်တဲ့နှာခေါင်းနဲ့ပြဿနာကိုအုပ်ခဲ့နှာခေါင်းစည်းကိုဆက်ဆက်ထားပြန်တော့ပို့ပြီးတော့ကောင်းမှတခြားဘူးအပြန့်နိုင်တော့ဘူးနောက်တစ်ခုကကျတော့သူကနေပြီးတော့သူ့လိုလက်နဲ့အုပ်ပြီးတော့ဆောင်းဆိုးနှာကြီးလောက်ပဲလို့ရှိရင်လက်မှာဒီပိုးပါတဲ့ဒီ body secretion တွေရရှိသွားမယ်သူကနေပြီးတော့ခုနတကားလက်ကင်တို့ခြေကားတို့အဲ့လိုမျိုးခံကြီးတယ်ဆိုလို့ရှိရင်အဲ့ဒီသူခံထားတဲ့လက်ကင်တို့ခြေကားတို့လိုက်ကင်တဲ့လူကလည်းပဲအဲ့ဒီတစ်ဆင့်ကုဆက်ပြန်မှနိုင်ပါတယ်အကြောင်းမလို့ခုနယောဂရှိတဲ့လူကလည်းပဲသောဆုနာရှိတဲ့အခါမှာဝင်းနဲ့အုပ်ပြီးတော့သောဆုနာရှိတဲ့လူအပ်တယ်။နောက်ပြီးတော့ဒီဒေယလူကြီးအခုသမခံတဲ့လူရဆိုလို့ရှိရင်လည်းဒီလိုမတ်စတာထားနိုင်တဲ့ပုံကောင်းတော့နောက်ပြီးတော့သူကလက်ကိုတော့မကြခဏဆိုလို့ကြိုးကြိုးပြီးတော့ပြုံးတဲ့လူပါတယ်။တကူကြီးတက်မှာသက်ရှိရေကိုပြုဆက်ဖို့တဲ့လူပါတယ်။ဒါဆိုချက်ကကျတော့အခုလိုအခြေအနေမျိုးမှာတော့လူထုထုရှိနေတဲ့နေရာကိုဆောင်ဆန်းနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဆရာဒီအခုလိုကောက်ွယ်တဲ့ကြားရရပဲပေါ့နော်မတော်တဆဖြစ်လာခဲ့လို့ရှိရောဆရာဒီချိုတင်သိရှိနိုင်တဲ့လက္ခဏာတွေဒီတခြားတုပ်ကူတွေနဲ့ကွဲတဲ့အနေအထားမျိုးရှိလားဆရာ
သူကတခြားတုပ်ကူတွေနဲ့လည်းပဲဟိုတူလာရှိတယ်ကွဲပြားဆန္ဒလည်းရှိတယ်ပေါ့ဖြစ်သားမှာမျိုးတုပ်ကူလိုပဲဖြားမယ်နှာစည်းမယ်ချောင်းဆိုးမယ်အဲ့တော့ခေါင်းကိုက်မယ်တစ်ခုလုံးကိုက်ခင်းမယ်ဒါကတော့ဒီလေဘင်းနာမယ်အာတိရောက်မယ်ဒါကတော့တခြားတုပ်ကူတွေနဲ့အတူတူဖြစ်တာပဲ။သူကပို့ပြီးတော့ထူကြတာတကူကကျတော့ဒီအသက်ရှူကြတာပို့ပြီးတော့ကြံ့မယ်။တော့ဖြားရတဲ့ဟာတဒန်းပို့ပြီးတော့ရှင်းမယ်။ဒီအခါကျဖြားကြည့်ပြီးတဲ့အခါအာဏာမျိုးရှိမယ်။မင်းချောတာမျိုးရှိမယ်။ဘယ်အောင်တာမျိုးရှိမယ်။ပြီးတော့အသက်ရှူတာပို့ခက်လာတာမျိုးဖြစ်တတ်ပါတယ်။တချို့ပြီးတော့ပတ်တော့မှုအချင်းကြီးမခံနိုင်တဲ့လူတွေဆိုရင်အသက်ဆုံးရှုံးသွားနိုင်ပါတယ်။နောက်တစ်ခါ publication လို့ခေါ်တာပေါ့။နောက်ဆက်တွဲအနေနဲ့အဖြစ်နဲ့လည်းဆိုလို့ရှိရင်တော့ဒီ acute respiratory distress syndrome လို့ခေါ်တဲ့အပြင်းထန်အဆုတ်ရောင်ယောဂဖြစ်နိုင်တယ်။တော်ကဦးနှောက်မိပါကြောင့်လည်းယောဂဖြစ်ပြီးတဲ့အခါကျလည်းအသက်အန္တရာယ်ကြီးပြီးသိဆုံးနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်အန္တရာယ်ဆုံးရှုံးနေတဲ့ဒီနောက်ဆက်တွဲယောဂပြင်းထန်တဲ့အဆင့်ကြီးမရောက်ခင်မှာအမြန်ဒီစိတ်ရောစိတ်ကံပြတ်သားလို့လိုတာပါဆရာနော်
။ဟုတ်ကဲ့မြတ်။အဲ့တော့ခုနလိုမျိုးဖြစ်ပြီးငါ၃ရက်လောက်ဒီလောက်တည်းမှာအဖျားမကြဘူးဆိုလို့ရှိရင်တော့အသက်ရှူရတာပုံပြီးတော့ ေါ်လာမယ်ပြက်လာမယ်ဆိုလို့ရှိရင်တော့ဒီဆက်ကဒီကမှာသွားပြီးစကြန်နဲ့ဆောင်ရင်ပြတ်တာကိုလိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြတ်တဲ့နေရာမှာဟောဒီကုသမှုအနေထားဘယ်လိုအနေထားရှိလဲဆရာ
သွားအင်းချာကြောင့်ကုသပေးမယ်ဒီကကြာလို့ရှိရင်အသက်ရှင်နှောင်းကြောင့်ဟိုဆပုတ်လုပ်တဲ့ဒီကျွန်တော်တို့အထူးချက်မှကုသအခန်းထဲမှာထည့်ပြီးတဲ့အခါကျရင်သွားနေပါဒီအဆုတ်ကအသက်ရှင်ခက်ခဲလာတယ်ဆိုလို့ရှိရင်အသက်ရှင်ကောင်းလုပ်ပေးတဲ့ဆက်ကူညီနဲ့တုံ့ပြန်နေဒီအခြားရန်ကြည့်လို့ရှိရင်အဖျားကြောင်တွေလုပ်ပေးနိုင်တယ်ပြီးတော့သူကနေဆက်စည်းစားပြီးတဲ့အခါကျလို့ရှိရင်တခြားဆက်ဆက်တွေယောဂတွေမဝင်နိုင်အောင်ကျွန်တော်ပတိပြဖို့မဝင်နိုင်အောင်ဒီပတိစီဝါစီတွေပြီးပြီးတဲ့အခါကျလို့ရှိရင်ကုသလုပ်ကြပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြင်းထန်တဲ့ H1N1 ပေါ့နော်တပိယောကနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှုံးမယ်ဆရာ
။ဟုတ်အဲ့ဒီ virus ကမင်းနဲ့ခါကြလို့ရှိရင်ပြင်းထန်တဲ့အဆုတ်ရောင်ရောဂါဖြစ်တဲ့စုံစမ်းရလဲပဲခုလိုလိုစိတ်အခြေအနေမှာဟိုကန့်အတွင်းနဲ့ဖြစ်တာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာကန့်အတွင်းနဲ့ဖြစ်သွားတာ2009လောက်ကမှကန့်ရောဂါအတွင်းနဲ့ဖြစ်သွားတာပါ။ခုကတော့ isolated case လို့ခေါ်မှာပေါ့နော်။သူချင်းစီပဲတွေ့နေတဲ့အကြောင်းမလို့အရင်ကြီးဆိုရင်ဆရာမလိုပါဘူးနောက်ပြီးတော့ပထမတစ်ချက်က awareness ပေါ့အဲ့လိုမျိုးစားပြီးဆိုလို့ချင်းဖြစ်တယ်မလားဆိုပြီးတော့ပြပြတာရေအချိန်မီစိတ်ကူးစောင့်မှုခံတာရေတို့မယ်ဆိုလို့ချင်းတော့အသက်အန္တရာယ်ဆုံးရှုံးမှုရတယ်ကာကွယ်နိုင်ပါတယ်
ဟုတ်ကဲ့ချစ်စင်များကျင်ပါတယ်ဆရာ